โอเคရခိုင်ပြည်နယ်မှာစစ်ကောင်စီကဥဆောင်ပြီးတော့ဒီနေ့ဒီဇင်ဘာ15ရက်နေ့မှာကျရောက်တဲ့ရခိုင်ပြည်နယ်နေ့မှာပျော်ပွဲရှင်ပွဲတွေနဲ့ရခိုင်ရွာချင်းကင်ပွဲတွေကိုကျင်းပနေကြလဲဖြစ်ပါတယ်။မနေ့ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေကြောင့်ရခိုင်ပြည်နယ်နေ့ကိုမကျင်းပနိုင်ခဲ့ပေမဲ့ဒီနေ့မှာတော့ကိုဗစ်ကူးစက်မှုတွေလည်းလျော့နေနေတာကြောင့်ကျင်းပရတာဖြစ်တယ်လို့လည်းရွာချင်းကင်ပွဲကျင်းပရေးဆက်ကော်မတီဦးစိုးနိုင်ကပြောပါတယ
်။တော့ဟိုဖက်နစ်ကဒီ listen နဲ့6ချိန်မြောင်းမှကြတော့မလုံးဖြစ်ဘူးဟာဘာကြောင့်လဲဆိုတော့ကိုဗစ်ရောဂါရှိတယ်ဟာဖြစ်ပါမလားဒါလောက်ရောဂါဖြစ်နေတဲ့ဥစ္စာဒါလောက်ဒီကျွန်တော်တို့ကထိချုပ်မှုပါညာမလုံးနိုင်သေးဘူးဆိုတော့ဒီနေ့မှကြတော့ကျွန်တော်ယုံကြည်တာဟာကျွန်တော်တို့ဒေသမှာဖြင့်ဒီကိုဗစ်ရောဂါကိုဒီသက်ဆိုင်ရာဒေသအနာမင်းတွေကဘာပဲပြောပြောဒါတော်တော်များများထိချုပ်နိုင်တယ်အာတော်တော်များများထိန်းချုပ်နိုင်ပြီလို့ကျွန်တော်ယုံကြည်တယ်။ယုံကြည်တဲ့အတွက်ကြောင့်ကိုရင်မန်းချက်ကအကောင့်တွေဖော်ဖို့အတွက်ဒီနေ့ကျွန်တော်တို့ဒါပြိုင်ပွဲဆိုပြီးတော့ကျင်းပရှင်ဖြစ်ပါတယ်ဒီဥစ္စာ
။တခိုင်ကိနေရဲ့မြို့တော်ဖြစ်တဲ့စစ်တွေမြို့မှာတော့တခိုင်ရွာကျင်းကင်ပွဲကိုစီကားတက်မြက်စွာကျင်းပနေတာဖြစ်ပြီးအနေနဲ့ရဲ့ရဲ့ကျင်းကင်သူတွေလာရောက်အားပေးသူတွေနဲ့ပြည်နှံ့နေတာပါ။ကိုဗစ်ကူးစက်မှုတွေရှိနေတဲ့ကြားကအခုလိုလူထောင်နဲ့ချီတဲ့ပျော်ပွဲရှင်ပွဲတွေကိုပြည်내စစ်ကောင်စီကကျင်းပနေတာနဲ့ပတ်သက်ပြီးရခိုင်ဒေသခံတူဖြစ်တဲ့ကိုစောစောကအခုလိုပြောပါတယ်
။ရခိုင်ပြည်내နေဆိုတာကတော့ရခိုင်သားတယောက်အနေနဲ့ဟိုနေထူးနေမဲ့တခုလိုမဟုတ်ပါဘူး။တကယ်ဆိုရင်ဒါဟိုခေတ်ဆက်ဆက်ဒီအစိုးရပဲတတ်မှတ်ထားခဲ့တဲ့နေဖြစ်တယ်။အဲကိုတို့မှတတ်မှတ်ထားတဲ့နေကသူရခိုင်မျိုးသားနေလို့ပါလို့ဆိုကြတာခိုင်ညီလာခိုင်မျိုးသားညီလာခိုင်နေပြီးတော့ချမှတ်တဲ့ရက်တွေရှိတယ်။ကူရခိုင်နေကိုယ်တိုင်ဆုံးဖြတ်ချက်ချပြီးတော့တတ်မှတ်ထားတဲ့နေ့ရက်တည်းမဟုတ်ဘူးရခိုင်ပြည်နယ်နေ့ဆိုတာအစိုးရကပုံကနေဒီနေ့ကိုမင်းတို့ပြည်နယ်နေ့လောက်ပါဆိုတဲ့ပုံစံမျိုးချပြီးတော့လောက်ထားတဲ့နေ့တနေ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ရင်းနှီးမှာဘာမှမထားဘူးခံလည်းမခံကြဘူးနေ့ထူးနေ့တစ်ခုလို့လည်းမမြင်ဘူးဒါကြီးရော
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်အကုန်ပိုင်းလောက်ကစပြီးစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရခိုင်ပြည်နယ်မှာပျော်ပွဲရှင်ပွဲတွေပြောက်ွယ်နေကြတာပါအဲဒါကြောင့်ဒီနှစ်မှာရခိုင်ပြည်နယ်နေ့ကိုစစ်ကောင်စီကကျင်းပကွင်ပေးတဲ့အတွက်ပျော်တယ်လို့စစ်တွေဒေသခံမခိုင်ချေကပြောပါတယ
်ဘာလို့ဆိုတော့ကိုတို့ဘယ်လိုပြောမလဲပေါ့လဲရခိုင်ပြည်နယ်နေ့မှာအခုလိုပွေးရှာတော့ဝင်တာပြည်ပြည်ဖြစ်မိပါတယ်ကိုရဲမုန်းဆိုရဲအဲ့ဒီအများကြီးတော့နင်းနေပါပါကိုရဲမိပါတယ
်စစ်တွေမျိုးဖျားကြီးကွင်းမှာကျင်းပနေတဲ့ရခိုင်ရွာချင်းကင်ပွဲကိုထောင်နဲ့ချီတဲ့ဒေသခံတွေလာရောက်အားပေးကြပေမဲ့လာရောက်သူအများစုမှာနှာခေါင်းစည်းတွေမတက်ထားတာကြောင့်ကိုဗစ်ကူးစက်မှုတွေရှိလာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတာပါဒီလိုအခြေအနေမျိုးမှာစစ်ကောင်စီကအခုလိုပွဲလန်းသပင်တွေကျင်းပနေတာဟာပြည်သူတွေစီကမေတ္တာကိုလိုချင်လို့လှုပ်တာဖြစ်တယ်လို့လည်းရခိုင်ဒေသခံကိုစောစောကပြောပါတယ
်ဒါတော့စစ်ကောင်စီကပြည်သူတွေပေါ်မှာမေတ္တာထားတဲ့ဆိုရအောင်မျိုးပြကျင်တာတင်ပါဘူးအဲဒီလိုမျိုးရေဖြစ်ကောင်းဖြစ်နိုင်တယ်နော်ဆန်တိုချင်းပြောပွဲဆိုလည်းဒီလိုပဲဒီလိုလုပ်တာပဲပြည်နေလေးလည်းဒီလိုပဲအဲတကယ်စေတနာပါလားမပါလားဆိုတာတော့သူတို့ပဲသိမှာပါတယ်ကျွန်တော်တို့ကတော့မထင်ပါဘူးစေတနာရှိလို့လည်းလုပ်ပြလို့မထင်ပါဘူးသူတို့ PDC ကမေတ္တာကိုရှိပြည့်ယူခြင်းလားဘယ်လောက်လဲရနိုင်မလားဆိုတဲ့ပုံစံမျိုးနဲ့အဲ့လိုလုပ်တယ်လို့ပဲမြင်တယ
်ရခိုင်ပြည်နယ်မြို့တော်ပါဝင်တခြားမြို့နယ်တွေမှာလည်းဒီနေ့ရှားရောက်တဲ့48ချိန်မြောက်ရခိုင်ပြည်နယ်လေးကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပခဲ့ပါတယ်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေနည်းပါးလာတဲ့ဆိုပေမဲ့ဒီလအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်တယ်တွေစီမှာကိုဗစ်ကူးစက်မှုတွေရှိခဲ့ပါတယ်